ယူကရိန်းကိုနျူကလ িয়ার နဲ့တိုက်ခိုက်မယ်ဆိုရင်တော့ရုရှားအနေနဲ့ကြီးမားတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ရမယ်လို့အမေရိကန်ကသတိပေးထားကြောင်းသမ္မတဂျိုးဘိုက်တန်ရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဂျိတ်ဆူလီဗန်ကတင်းင်းကနေနေမှာပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်ကနျူကလ িয়ার နဲ့တိုက်ခိုက်ဖို့အမိန့်ပေးခဲ့မယ်ဆိုရင်တော့အမေရိကန်သမ္မတဘိုက်ဒန်ဘက်ကပြက်ပြက်သားသားတုံ့ပြန်မယ်အကြောင်းရုရှားတာဝန်ရှိသူတွေကိုအမေရိကန်တာဝန်ရှိသူတွေကတီးတန့်ပြောဆိုထားကြောင်းအမျိုးသားလုံခြုံရေးအကြံပေးဆူလီဗန်က ABC ရုပ်သံရဲ့ This Week အစီအစဉ်မှာပြောဆိုခဲ့ပါတယ်။အမေရိကန်ဘက်ကတော့ရုရှားနဲ့အပြန်အလှန်ပြောနေမှာမဟုတ်ဘူးလို့လည်းဆူလီဗန်ကပြောပါတယ်။ရုရှားဘက်ကယူကရိန်းကိုနျူကလ িয়ার လက်နက်သုံးလာရင်အမေရိကန်ဘက်ကဘလို့တုံ့ပြန်မလဲဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်တာကြောင့်ရုရှားဘက်ကကောင်းကောင်းနားလည်သဘောပေါက်ကြောင်းအမျိုးသားလူချုပ်ရေးအကြံပေးဆူလီဗန်က NBC ရုပ်သံရဲ့ Meet the Press နဲ့တွေ့ဆုံမင်းမြန်ကမှလည်းတီးကြပြောပါတယ်ခုနလတာရှိလာပြီဖြစ်တဲ့ယူကရိန်းကျူးကျော်စစ်ကိုကူညီတိုက်ခိုက်ရေးရုရှားကအရန်တပ်ဖွဲ့ဝင်3သိန်းစုဆောင်းရေးပြောဆိုထားတဲ့သမ္မတပူတင်ကနျူကလ িয়ার နဲ့တိုက်ခိုက်ဖို့ဖြစ်လာနိုင်ခြေကိုပြီးခဲ့တဲ့သတင်းပတ်တွင်မှပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာပါယူကရိန်းကျူးကျော်စစ်အစောပိုင်းကာလတည်းအတွင်းရုရှားဘက်ကသိမ်းခဲ့တဲ့အရှိမြောက်ပိုင်းနေမြေအများအပြားကိုယူကရိန်းတပ်ဖွဲ့တွေပြန်ပြီးသိမ်းပိုက်လာချိန်မှာပဲရုရှားတို့တိုက်ပွဲမှာအရင်နှိမ့်လာချိန်မှာပဲတပ်ဖွဲ့တွေအင်အားတိုးရေးပေါ်ပေါက်လာတာဖြစ်ပါတယ်ရှင်